ထန်းနေငယ်မှာညလုံးပေါက်ခီးသွားတဲ့ဒီရထားတစ်စင်းပေါ်မှာ73နှစ်အရွယ်မိန်းကလေးတူအထမပြုတ်ချခံခဲ့ရပြီးတော့အသက်ခံခဲ့ရတဲ့ဖြစ်ရဖြစ်ပွားခဲ့ပြီးတဲ့နောက်အခုခါမှာတော့အမျိုးသမီးတိတဲ့ရထားတွဲတွေစီစဉ်ဖို့ Time ရထားပို့ဆောင်ရေးအာဏာပိုင်တွေကပြင်ဆင်နေပါတယ်။အမျိုးသမီးနဲ့အသက်70နှစ်အောက်ကလေးငယ်တွေအတွက်စီစဉ်ထားတဲ့တိတဲ့ရထားတွဲတွေကိုဩဂတ်လ1ရက်နေ့ကစပြီးတော့စတင်ပြီးဆိုရဲသွားမယ်လို့ဒီထိုင်းဆိုရအမြင့်ထားဌာနကပြောပါရယ်အစောပိုင်းမှာတော့အခုလိုမျိုးသမီးတည်တံ့ရထားတွေတွေပြေးဆွဲဖို့ငွေကြေးအရှုံးပေါ်ခဲ့တာကြောင့်မို့လို့ဒီစီစဉ်ကိုဖျက်သိမ်းခဲ့တာပါဒါပေမဲ့အခုစတင်မဲ့အစီအစဉ်ကြောင့်အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့လုံခြုံရေးနဲ့ဒီတက်တောက်တက်တာရှိစေရေးကိုအာမခံပေးနိုင်လိမ့်မယ်လို့မြင့်ထားပို့ဆောင်ရေးဌာနကပြောပါရယ်ရှင်